ပင်ရရစ်နိုင်ငံကကျောင်း2000မှာလိင်ပိုင်းဆိုင်ရာအကြံဖတ်မှုကာကွယ်ရေးကော်မတီတွေဖွဲ့စည်းဖို့တနင်္ဂနွေနေ့မှာအစိုးရကညွှန်ကြားထားပါတယ်။ကျောင်းဆရာတဦးကလိင်ပိုင်းဆိုင်ရာထိပါဆော်ကားတယ်လို့ဆွဆွဲခဲ့တဲ့စေကျော်သက်မင်းကလေးတဦးမိရှုတက်ဖြတ်ခံရပြီးတဲ့နောက်အခုလိုညွှန်ကြားချက်ထွက်ပေါ်လာတာပါ။အသက်19နှစ်အရွယ် Newsrat ဂျာဟန်ရာဖီတက်ဖြတ်ခံရဒါကြောင့်လူရည်165ဆန်းရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတော်မကျေနပ်မှုတွေပေါ်ပေါက်ခဲ့ပြီးဒီအမှုအပေါ်ရဲတပ်ဖွဲ့ရဲ့ကင်တွယ်မှုကိုလည်းအာရုံစိုက်နေကြတာပါမင်းကလေးကိုတက်ဖြတ်ခဲ့သူတွေကိုစံပြအဖြစ်အပြစ်ပေးခံရေးတောင်းဆိုကြသူတွေကမြို့တော်တက်ကမှတနည်းနည်းလေးက17ရက်မြောက်နေ့အဖြစ်ဆန္ဒပြပါတယ်မြို့တော်တောင်ပိုင်းဆန်နီကအစ္စလမ်ဘာသာရေးဆိုင်ရာကျောင်းရဲ့ခေါင်းမိုးပေါ်ကိုတက်ဖြတ်သူတွေကသူမကိုခေါ်သွားခဲ့ပြီးကျောင်းအုပ်ကိုရဲတိုင်ထားတာရုတ်သိမ်းပေးဖို့ပြောဆိုခဲ့ကြတာလို့ရင်းကပြောပါတယ်။အဲ့ဒီမင်းကလေးကအမှုကိုရုပ်သိမ်းမပေးတဲ့အတွက်ရင်းနှံစီနဲ့ပတ်ပြီးတော့မီးရှို့ခဲ့ကြတာဖြစ်ပါတယ်။သူမရဲ့ခန္ဓာကိုယ်80ရာခိုင်နှုန်းလောက်မီးလောင်ခဲ့တဲ့ရာဖီကတော့စင်းရုံပေါ်မှာအီဒီလာစေရင်းကြီးကတည်ဆုံခဲ့ရပါတယ်။ကျောက်ဆရာအပါအဝင်အနည်းဆုံးလူ20လောက်ကိုတော့ဖမ်းဆီးထားပါတယ်ရှင်။